င်္ဂလာပါဒေါ်ရရှိမြခင်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလွတ်တော်ကတ်တဆင်ပေါ်ပေါက်လာတဲ့အစိုးရအဲ့ဒီအစိုးရရဲ့သမ္မတကိုအကြံပေးဖို့အကြံပေးအဖွဲ့ဆိုပြီးတော့ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ဆိုတော့ဒီအရင်ရှိနေတဲ့အာဏာရှင်အစိုးရကနေပြီးတော့အသွင်ပြောင်းမွေးဖွားလာတဲ့ဥသိမ်းစိန်သမ္မတဥသိမ်းစိန်ရဲ့အစိုးရသည်အဲ့လိုအကြံပေးတဲ့အချက်တွေကိုသူတို့ကလွတ်လွတ်လပ်လပ်အကြံပေးတဲ့အချက်တွေကိုလက်ခံဖို့ဆန္ဒရှိပါမလားလက်ခံဖို့ဆန္ဒရှိအောင်တော့အဲ့ဒီအကြံပေးချက်တွေအကောင့်ထဲပေါ်နိုင်တဲ့အခြေအနေရောရှိပါရဲ့လားဆိုတာဆွေးနွေးမှဖြစ်ပါတယ်ခင်ဗျာအဓိကအဖြစ်အကောင့်ထဲဖော်လို့လက်ခံလို့ရဲ့ဆန္ဒရှိမလားအကောင့်ထဲပေါ်နိုင်တဲ့အခြေအနေပြီးမလားနှစ်ချက်လို့ဆိုရပါစို့ခင်ဗျာတကိစ္စနဲ့ပတ်သက်ပြီးသွားရရှင်တွေမေးမြန်းဆွေးနွေးရတာကိုပြန်လည်ဖြေကြားပြဖို့ပုဂ္ဂိုလ်တချို့လည်းပဲကျွန်တော်ရွေးချယ်ထားပြီးဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုမိတ်ဆက်ပေးရမယ်ဆိုရင်တော့ပထမဆုံးကတော့မြန်မာနိုင်ငံတွင်းမှာလူမှုဝန်ထမ်း NGO လုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ဒေါက်တာခင်စောဝင်းနောက်ပုဂ္ဂိုလ်တူကတော့စာရေးဆရာမောင်တန်မညာဖြစ်ပါတယ်ကျွန်တော်နောက်ပုဂ္ဂိုလ်တူကိုလည်းကျွန်တော်ဆက်သွယ်နေပါတယ်ခင်ဗျာတိုင်းဒေသကောင်းဆောင်တူကိုလည်းပဲဆိုတော့ပထမဆုံးအခုလေတိုင်းမှာရောက်ရှိနေပြီဖြစ်တဲ့ပုဂ္ဂိုလ်နှစ်ဦးကိုကျွန်တော်အကျဉ်းယုံပြီးတော့မေးချင်တဲ့မေးခွန်းလေးတစ်ခုရှိပါတယ်ဆိုတော့ဒီစစ်အာဏာရှင်စနစ်ကနေပြီးတော့အသွင်ပြောင်းမွေးဖွားလာတဲ့ရသာအစိုးရလို့ဆိုပါတော့ဗျာစီယူနီဖောင်းချုပ်ပြီးတော့အရာဘောက်ကိုလဲထားတယ်သူကဘောတစ်သလုံးစစ်သားအဖြစ်လှုပ်လာခဲ့တယ်အထက်အမင်းနဲ့လှုပ်လာခဲ့တယ်အောက်လူကိုအမိန်ပေးတယ်ဆိုတော့ဒီစရိုက်ဟာအရသာအစိုးရဆွေအရသာဘောပြောင်းလဲလိုက်ယုံနဲ့ပျောက်သွားမလားဆိုတဲ့သဘောကလူတွေအကြံပေးရတဲ့အတိုင်းလိုက်နာပြီးလှုပ်ဆောင်လူတဲ့ဇရိုက်ကိုချက်ချင်းသူတို့သိရလို့ရမလားဆိုတော့ဒေါက်တာခင်စောဝင်းဘယ်လိုသဘောပါလဲခင်ဗျာဘယ်လိုမြင်လဲတကယ်ပဲပြောင်းလဲနိုင်မလားသူတို့တကယ်ဆန္ဒရ
အားလုံးပြည့်တဲ့အတိုင်းပဲကျွန်တော်ကဒီအစဉ်ကူးပြောင်းတဲ့ကာလကိုရောက်နေတယ်ပေါ့လေနော်ဆိုဒီတမနာသက်ကလည်းဒီတပိကာစာမှာဒီအကြံပေးအဖွဲ့ကိုဖွဲ့တယ်ဆိုတော့ကျွန်တော်နေနဲ့ဟို pleasantly surprise ပေါ့ဗျာနေလို့အားသင့်သွားတယ်ပေါ့ဒါပေမဲ့ကောင်းတဲ့ဘက်ကအားသင့်ပါတယ်အရင်ကကဲပြည့်တယ်ဒါပေမဲ့နှစ်90ဒီစနစ်ချင်းကကျွန်တော်သွားခဲ့ရတယ်ဘာအချင်အချင်းမှဆိုလဲဟုတ်ဒီပါတီမယူဘူးအဲ့ဒီရာထဲကနေကောင်းပြီဒီစနစ်ကပေါက်ပွားလာတဲ့ဗိုလ်ချုပ်ဟောင်းတမနာပါပဲပေါ့လေဒါပေမဲ့သူ့အနေနဲ့ကဒီလိုအဖွဲ့ကိုသူကဖွဲ့ပြီးတော့အကြံတွေကိုလက်ခံမယ်ဆိုရင်ကျွန်တော်သဘောအရတော့ concept တစ်ခုနေနဲ့ကတော့ကျွန်တော်တို့လက်ခံကျေနပ်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဲ့အကြံပေးဆိုလို့ကျွန်တော်ကဗာသတိရလဲဆိုဟိုကျွန်တော်တို့အကြောင်းသားဘဝတော့ကဘူဂျုံကြီးနေဝင်းကလည်းပဲ33ဦးအကြံပေးအဖွဲ့ဆိုတာဖွဲ့ခဲ့တယ်ပြီးတော့
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့တကယ်နိုင်ငံရေးခေါင်းဆောင်တွေကိုခေါ်ပြီးတော့လှုပ်တယ်ခင်ဗျာနောက်ပြီးသူပြန်လာပြီးတော့သူကြည့်တော့မကြည့်ဘူးလားမသိဘူးလားရှာဘူးဆိုတော့အဲ့ဒါကြောင့်ဟုတ်ကဲ့အဲ့ဒါကြောင့်လည်းကျွန်တော်မေးတယ်ဟု
တ်ကဲ့အားလုံးကလည်းဟိုလူတွေကတော့ဟိုလူတွေကတော့မျှော်လင့်ခဲ့တာပဲပေါ့လေ
ဟုတ်ကဲ့
အဲ့တော့ဘာမှလည်းဖြစ်မလားဘ
ာမှဖြစ်မလား
ဘာမှတော့သိုးသွားသေးတယ်ပေါ့
ဟုတ်ကဲ့
ဆိုတော့အခုဒီအချိန်မှာကတော့အဲ့ပုံစံနဲ့တော့မတူဘူးပေါ့လေအခုခါကတော့ဒီစီပွားရေးလည်းပါတယ်ဥရေရေးလည်းပါတယ်ပေါ့အဲ့မဲ့ခုနကကိုချန်ဆိုလာမေးတယ်လို့ကောင်းပြီဟိုဒါကိုလက်ခံနိုင်ပါမလားဆိုတဲ့ခါကျတော့သူတို့ကတကယ်စနစ်ကိုကုပြောင်းတာကိုသူတို့နဲ့ဟိုစိတ်ကောင်းစေတနာနဲ့ဒီဥစ္စာကိုရွေးချက်ရှိရဆိုရင်တော့လက်ခံနိုင်ပေါ်ရရှိပါတယ
်ဟုတ်ကဲ့
နော်အဲ့ဒါကြောင့်လည်းသူတို့ဖွဲ့တယ်ပေါ့ဗျာဟုတ်လား
ဟုတ်ကဲ့
ဖွဲ့ပြီးတော့လည်းဒီလူတွေကပေးမယ်ဆိုလို့ရှိရင်တော့ပြောချင်တာကတော့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တဦးတယောက်ကောင်းတဲ့လာကိုဆုံးဖြတ်လူတွေကတရားတွေကိုလုပ်လို့မရဘူးအဲ့ဒါကြောင့်လည်းအကြံဉာဏ်လေးသူတောင်းခံပါတယ်ဆိုရက်ဟွာကိုပြလိုက်တာပါပဲခင်ဗျာ
ဟုတ်ကဲ့ဆရာမောင်တမန်ဆရာဘယ်လိုမြင်ပါလဲခင်ဗျာ
အခုဟုတ်ကဲ့အဲ့ဒီအကြံပေးတဲ့အဖွဲ့ဖွဲ့တယ်ဆိုတာကတော့ဒါဒီအစိုးရတည်လဲဖြစ်တယ်เนาะဒီသမရအတည်လဲဖြစ်တယ်ဆိုရက်ပုံစံကိုဖော်ခြင်းလို့အဓိကအဖြစ်ဒီအကြံပေးဖွဲ့ကိုဖွဲ့တယ်လို့ထင်တယ်ဗျာနောက်ပြီးတော့ဒီအကြံပေးဖွဲ့ထဲမှာလည်းပဲဒါလူရည်တွေရှိရည်ဆိုတာမျိုးပေါ့ဗျာဒီတက်ဆိုင်ရနေပယ်မှာဘုဒ္ဓရှိတဲ့လူတွေเนาะသူအတိမပြုခံထားရတဲ့တွေနဲ့ဖွဲ့တာဆိုတော့ဒါသမရအနေနဲ့အဲသူ့ရဲ့ဒီဟိုနေမအားအင်းအားရှိရဆိုတာမျိုးသူပြောင်းလဲမယ်ဆိုတာမျိုးပြတယ်လို့ပဲထင်တယ်တကယ်ပြောင်းနေမပြောင်းဘူးဆိုတာကတော့အဲ့ဒီအကြံပေးတဲ့လူတွေကဘလို့အကြံနေပေးမှလဲဆိုတဲ့အပေါ်မှာလည်းပဲမူတည်လိုက်မယ်ထင်တယ်ဗျဥပမာသူတို့အစိုးရကနေပြီးတော့ဒါဒီသမရကိုယ်တိုင်နဲ့အစိုးရဘက်ကသူတော့ကျင်တဲ့လမ်းကြောင်းကိုတော့ချထားပြီလို့ထင်တယ်ဗျအဲ့ဒီချထားတဲ့လမ်းကြောင်းနဲ့အံဝင်နဲ့အကြံပေးချက်တွေဆိုရင်တော့ကျွန်တော်လက်ခံနိုင်မယ်ထင်တယ
်အဲ့
တော့သူတို့ဘယ်လိုအကြံပေးမလဲဆိုတာကိုကျွန်တော်တို့ကဒါစဉ်းစားတဲ့လို့ထင်တယ်အဲ့ဒီအကြံဉာဏ်တွေဟာဆိုရရဲ့လိုအပ်ချက်တွေနဲ့ကပ်ညီရဆိုရင်တော့ယူမှာပဲဥကြဆနာပြောလို့ပေါ့ဒီဟိုချုပ်ရှိနေဝင်လက်ထက်တုံးက33အကြံပေးအဖွဲ့ဆိုလို့ရှိရင်တကယ်တော့ပြက်တာပဲဗျနော်နောက်ပိုင်းမှာကျွန်တော်တို့ဒီဆိုရထဲမှာလည်းပဲအကြံပေးအရာရှိတွေဆိုပြီးတော့ဒါအခုဆိုင်ဆိုင်မောင်စူဇန်တို့ကတို့ပေါ့ဗျာနော
်အ
ဲ့လိုမျိုးခန့်ခဲ့တာကြီးလည်းရှိတယ်ဒါပေမဲ့သူတို့ယူချင်မှလည်းယူတယ်ဗျအဲ့ဒီအကြံเนี่ยသူတို့အကြံကြီးပေးတာတွေကသူတို့သွားခြင်းနဲ့လမ်းကြောင်းအတွက်ပံ့ပိုးမှုဖြစ်တယ်ဆိုရင်တော့သူတို့လက်ခံတဲ့သဘောရှိပြီးတော့နော်သူတို့နဲ့နည်းနည်းကန်တကောစားပေါ့ဗျာစန့်ကျင်ဘက်လိုဖြစ်နေတယ်ဆိုရင်တော့ကျွန်တော်တို့လက်ခံမှာမထင်ဘူးဗျအဲ့တော့ဒီလက်ရှိ ဒီအကြံပေးအဖွဲ့တွေအပါတဲ့လူတွေကိုကျွန်တော်တို့ပြန်ပြီးတော့အကဲခတ်ကြည့်တာပိုကောင်းမယ်ထင်တယ
်။ဟုတ်ကဲ့ဆရာကျွန်တော်ကြည့်ရပါဆရာချင်းရရင်နောက်ကျွန်တော်ပထမဆုံးဒီသောရရှင်တယောက်ရေးထားတဲ့စာလေးကိုကျွန်တော်နဲ့သဘောကျလို့ပါ။သူကဘာပဲဖြစ်ဖြစ်ဒီနေ့ဆွေးနွေးတဲ့အကြောင်းအရာဟာဝီလျံရဲ့လက်ထပ်ပွဲအကြောင်းမဟုတ်လို့ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ကယူမိတကယ်တော့ဦးကိုစောင်းရဲ့ဆရာသားများကျွန်တော်ကကျွန်တော်ကအဲ့ဒီလက်ထပ်ပွဲအကြောင်းကိုလုပ်တင်တာဗျဒီသွားရှင်ကျေးဇူးတင်ခါကံဘာကြောင့်လဲဆိုတော့ကျွန်တော်ကမြန်မာနိုင်ငံကတခုသောလက်ထပ်ပွဲမှာလို့ဒီမှာစိန်တွေရွှေတွေကြွားထားတာမတွေ့ရဘူးပြည်သူတွေဘယ်လောက်ချစ်ခင်လဲဆိုတော့ရိုးရိုးသားသားပြသတဲ့ပွဲပဲဒါလူထုစိတ်ဝင်စားတဲ့တပိုင်းစီကန်သေးဖို့တဲ့အဲ့ဒါကိုကျွန်တော်အထင်ကြီးပြီးတော့ဘာဘာကြီးကစင်ကြွားတဲ့မင်္ဂလာလက်ထပ်ပွဲတစ်ခုနဲ့နှမ်းရှင်ပြီးလုပ်ချင်တာပါတကယ်တော့ဆရာသောတာရှင်ကအဲ့လိုမဟုတ်လို့ကျေးဇူးတင်နေဆိုတော့အ
ဲ့ဒါကိုစိတ်ချမ်းသာစရာကောင်းပါတယ်
ဟုတ်ကဲ့ကဲကျွန်တော်ပေါ်ဝင်ဆွေးနွေးမဲ့သောတာရှင်တယောက်ကိုဖိတ်ခေါ်ပါရစေအဲ့ဒီပထမဆုံးပုဂ္ဂိုလ်ကဒီသားတဲ့နိုင်ငံရေးကိုစိတ်ဝင်စားလေ့လာတဲ့ပုဂ္ဂိုလ်နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်တယ်လို့ပိတ်ဆက်ထားပါတယ်ဥခင်မောင်ဇော sorry ခင်ဗျာနာမည်မှားသွားဥခင်မောင်ဇော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကြားပါ
လေဟုတ်ကဲ့ဆွေးနွေးနိုင်ပါခင်ဗျာအခုအကြံပေးအဖွဲ့ဖွဲ့တာနဲ့ပတ်သက်ပြီးတော့အကြံပေးတာကိုတို့လက်ခံခြင်းနဲ့ဆန္ဒရှိရမလားလက်ခံခြင်းတော့မှအကောင့်ထဲဖွင့်နိုင်တဲ့အခြေအနေပေးရမလားခင်ဗျာ
ဟုတ်ကဲ့ပါမအားဖြင့်မူအားဖြင့်တော့ဗျာဟိုအကြံညာလိုခြင်းတယ်အကြံညာကိုဘူလန်းဖွင့်ပေးတယ်ဆိုတာကောင်းတဲ့ကိစ္စပါပဲနော်နောက်တစ်ခါအကြံပေးအဖွဲ့ဖွဲ့တယ်ဆိုတဲ့နေရာမှာဒီအကြံပေးအဖွဲ့ကိုကြီးလိုက်တဲ့အခါမှာကျွန်တော်တို့နေပေးအလိုက်ကျွန်တော်တို့လည်းလေးစားရတယ်ဟောဒေါက်တာဦးဆရာဦးမြင့်တို့လိုပုံပုံမျိုးနောက်ဥပဒေနဲ့ပဲမှလည်းကျွန်တော်တို့ရဲ့ဆရာသမားကြီးတွေလိုကျွန်တော်တို့ဟိုလေးစားရတဲ့ပုံပုံမျိုးတွေပါတယ်အဲ့တော့ဟိုဆိုင်ရနေပဲလေးရပေါ့လေနောက်ဟိုလူရည်လေးကုနာပြောသလိုပဲလူရည်လေးရှင်လေးပုံပုံမျိုးတွေပါတယ်ဆိုတော့ဒါကြံပေးအဖွဲ့အနေနဲ့လည်းပဲကျွန်တော်တို့ကဘာမှပြောစရာမရှိပါဘူးဒါပေမဲ့တခုရှိတာကအကျဉ်းဉဏ်ကိုတကယ်ယူမလားဆိုတဲ့ကိစ္စပေါ့ဗျာအဲ့ခုနကပြောသွားရကြတာရှိတယ်33ကောမဒီဆိုဟောဘယ်လိုနေဝင်လက်ထက်တာပေါ့အဲ့33ကောမဒီကတော့ဟိုသူကတက်နီရှင်ကြီးတွေမဟုတ်ဘူးဗျနော်ဟိုအကယ်ဒမီရှင်တွေလည်းမဟုတ်ဘူးသူကတော့33ဦးစလုံးကိုပြန်ကြည့်ရင်သူကနိုင်ငံရေးသမားဟောင်းကြီးတွေအဲ့တော့နိုင်ငံရေးအတွက်သူကသူ့ရဲ့စပြီးတော့အဲ့ဒီလောကပေါ့ဗျာကျွန်တော်တို့ပြီးတော့အဲ့ဒီလောကကျွန်တော်တို့ဟိုနိုင်ငံရေးနယ်ပယ်တော့စရောက်လာပြီပေါ့ဗျာအဲ့ဒီအချိန်မှာကျွန်တော်ကိုကိုချင်းမှရောက်နေတယ်ထင်တယ်အဲ့ဒီလုံကတော့သူကဟိုတော်လိုင်းကောင်စီဘုံကျုံနေဝင်အနေနဲ့ရတာဟိုနိုင်ငံကြီးအရာအကြညာယူမယ်ဆိုတာမျိုးလှုပ်လိုက်တာပဲဗျလှုပ်ပြီးတဲ့အခါကျတော့ဟိုသူတို့စိတ်ကြဲအကြညာလေးတွေညာပေးမလားလို့လာတယ်နော်ဒါပေမဲ့ဟိုအဲ့ဒီ33ကော်မတီမှာရတဲ့သဘောအရာကွဲကြပါလေဟိုဆိုရှယ်မီအငွေတွေကတမျိုးပေါ့ဗျာနောက်တစ်ခါဒီဟို liberal democrat တွေကတမျိုးအဲ့ဒါဟိုဥနည်းရလည်းပဲကျွန်တော်တို့ပြန်ပြီးတော့အာဏာပြန်ပြီးတော့အဖို့ကိစ္စမျိုးတွေပါလေပြောလာပြီးတော့နောက်တည်းအကြံဉာဏ်လည်းလုံးဝမယူတော့ပါဘူးနော်အဲ့တော့ဟိုမလို့ခြင်းနဲ့အကြံဉာဏ်ပေးတဲ့အခါကျတော့လုံးမယူဘူးပေါ့ဗျာနော်နောက်ဆုံးကြတော့လည်းဟိုအဖျားရှိပြီးတော့ပြတ်သွားတာပဲအဲ့တော့အခုပြတော့သူကနေပယ်အလိုက်နိုင်ငံရေးနေပယ်ကပုံကိုတွေတော့ကျွန်တော်နိုင်ငံရေးသမားဟောင်းကြီးတွေနော်ဟိုကိုယ်ကဖြစ်တဲ့အဖင်လာရှိတဲ့နိုင်ငံရေးသမားဟောင်းကြီးတွေတော့ကျွန်တော်တို့တိတ်ပြီးတော့ဒီမှာနေပယ်မတွေ့ဘူးသူကအကယ်ဒမီရှင်တွေပဲပေါ့အဲ့တော့တစ်ဖက်ကပြန်စဉ်းစားရင်တော့အဲ့33နဲ့နည်းနည်းကွာတာကတော့သူကဟိုအစိုးရအနေနဲ့လမ်းကြောင်းချပြီးအဲ့လမ်းကြောင်းအပေါ်မှာပြည်ပြီးတော့သူတို့လိုချင်တဲ့အကြံဉာဏ်တွေနောက်တစ်ခါလူအပ်တဲ့အကြံဉာဏ်တွေပေးဖို့ဆိုတဲ့ပုံစံမျိုးနဲ့ဟိုကလူကနေတူပါလေခြားတယ်တူပါလေဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကအကြံဉာဏ်ကိုလိုချင်တဲ့အကြံဉာဏ်ပေးမှယူမယ်ဆိုတာမျိုးဆိုရင်တော့လည်းမကောင်းဘူးပေါ့အဲ့လိုမဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ကဒီပညာရှင်တွေအခုအကြံပေးဖွင့်လာမှာပါတဲ့ပညာရှင်တွေကလည်းပဲနော်အဲဒီကိမှကန်တဲ့အကြံဉာဏ်တွေကိုပေးနိုင်အောင်ကြိုးစားကြပြီးတော့လိုတဲ့အကြံဉာဏ်ပေးတယ်ပေးရတယ်ဟို33တို့ကလိုပဲပေါ့
ဟုတ်
ကဲ့ဟုတ်
ဟုတ်ကဲ့
အဲ့လိုအခြေအနေမျိုးရှိတာပေါ့နော်ဟုတ
်ဟုတ်ကဲ့
ကျွန်တော်အမြင်ကတော့အဲ့လိုပါပဲ
ဟုတ်ကဲ့ဆိုတော့ကျွန်တော်သိနေတာကဒီမှာသူတို့လိုချင်တဲ့အကြံသူတို့ဆိုတာသမ္မတဦးသိန်းစိန်အစိုးရအကြီးအကဲတွေသူတို့ရဲ့လိုချင်တဲ့အကြံကိုပေးမှယူမယ်မလိုချင်မယူဘူးဆိုတာထက်တိုင်းပြည်အတွက်အမှန်တကယ်လိုအပ်နေတဲ့အခြေအနေဟာအကြံစရာဘာလဲဆိုတာကအကြီးကြီးထင်ပါတယ်ကျွန်တော်လူပြင်းတယောက်အနေနဲ့ပြောရင်တိုင်းပြည်အတွက်အမျိုးသားပြန်လည်သိမြင်ရေးလိုတယ်နိုင်ငံရေးညီညွတ်ဖို့လိုတယ်စီးပွားရေးကိုခြားစားပျက်စီးမှုတွေမရှိအောင်အကြံပေးရဖို့လိုတယ်ဆိုတော့အဲ့ဒီလိုအကြံစီမျိုးပေးမယ်ဆိုတော့သူလက်ခံနိုင်မှာလားဒေါက်တာခင်စောမင်းရဲ့သဘောထားကိုလည်းပြောပါအောင်ဒီနေရာမှာတိုင်းပြည်အတွက်လိုအပ်တဲ့အကြံစီကဘာတွေထင်တယ်လဲဒီလိုအကြံစီမျိုးသူတို့ပေးလိုက်ရင်တော့ဘယ်လိုစဉ်းစားရမှာထင်ပါလဲသူတို့လိုချင်တဲ့အကြံစီတက်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ပြောခင်ကျွန်တော်ပြောပါမယ်နော် advisor ဆိုတော့ပေါ့အကြံပေးပုဂ္ဂိုလ်ကတော့သူအကြံပေးမှာပဲဒါပေမဲ့အဓိကဒီအကြံဉာဏ်ကိုတောင်းတဲ့ပုဂ္ဂိုလ်ကတဘောကြည့်မယ်ဆင်ပေါ့ဗျာသူ့ရဲ့
right ခုပဲဗျာဒီအကြံဉာဏ်ကိုသူကလက်ခံနေတဲ့လက်ခံပဲသူညစ်ပယ်နေတယ်ညစ်ပယ်မယ်ပေါ့ဗျာနော်ဆိုတော့တိရစ္ဆာန်ကတော့အလုံးနားလဲပါတယ်ပေးတဲ့အကြံတိုင်းကိုသူနည်းလက်ခံမယ်လို့မဟုတ်ပါဘူးလေနော်အဲ့တော့တခုရှိတာကတော့ဒီခုပြောလို့ပေါ့ဒီပညာရှင်တွေကလည်းသူအကောင်းဆုံးပညာဒီအကြံဉာဏ်တွေကိုတော့သူပေးမှာပဲပေါ့ကျွန်တော်တခုဖြစ်စေချင်တာကတော့ဒီတရားကိုလည်းဟို transparent ဖြစ်စေချင်တယ်ကောင်းပြီဒီပေးတဲ့အကြံကိုအများကြီးသိစေချင်တယ်ကဲဥပမာအမေရိကလိုပေါ့ဗျာနော်ဒီဟို National Economic Council ဆိုတာရှိတယ်တကယ် date ဘောကပြည်သားပညာရှင်ကြီးတွေအဲ့မှာထားတာပဲပေါ့ဒါကြောင့်သူတို့လည်းမှားတာပဲပေါ့လေဆိုတော့အခုကအမေရိကန်နဲ့ Theory ကိုဟိုကအလားတန်တူနေပါတယ်သူတို့ပြည့်တဲ့ကြံကြံကိုတမနာအနေနဲ့လက်ခံနေတဲ့လက်ခံပဲလက်မခံဘူးလို့ဆိုလို့လက်မခံဘူးပေါ့အဲ့တော့သူအဲ့ဟာလည်းသူမှားနေတာပဲပေါ့သို့တော့ဒီဟာတွေကိုလူတို့သိအောင်လဲဒါကတော့ပြောရမယ်ဗျာရှုပ်ဝဲပြီးရဲ့ပြည့်တဲ့အကြံမျိုးလဲမဟုတ်ဆရာဘူးပေါ့ဗျာအဲ့လိုရှိပါတယ်
ဟုတ်ကဲ့ဆရာသမီးဆရာရဲ့သဘောထားလေးပြောပါဦးခင်ဗျာအိမ်မှာအကြံပေးရဆိုရင်
ကျွန်တော်စိတ်ဝင်စားတာပေါ့ဗျာသူတို့ဒီအခုရွေးချယ်ထားတဲ့သူတွေနဲ့သူတို့ဒီခန့်ထားတဲ့ဟာတွေဥပမာဒီနိုင်ငံရေးအကြံပေးအဖွဲ့နော်အဲ့ဒါဆိုလို့ရှိရင်ဒါဥက္ကုကုလှိုင်းဦးစီးတဲ့အဲဒေါက်တာနေစင်လက်တို့ပါတယ်အဲနောက်တစ်ခါစီးပွားရေးဆိုရင်လည်းပဲဒေါက်တာဦးမြင့်တို့ပါမယ်နောက်သူအကြံအခြားအဖွဲ့ဝင်တွေပါမယ်စသဖြင့်ပေါ့ဗျာအဲ့တော့ဒီပုံကိုယ်တွေသူတို့လက်ရှိကျွန်တော်တို့ဒီမီဒီယာတွေနဲ့ပြောတဲ့စကားတွေနော်သူတို့အနေထားလေးတွေအကဲခတ်ကြည့်ကြဗျအကဲခတ်ကြည့်တော့နိုင်ငံရေးကတော့ကျွန်တော်ကတိတ်ထူးထူးခြားခြားအကြံပေးမယ်မထင်ဘူးဘာဖြစ်လို့လဲဆိုတော့ဥက္ကုကုလှိုင်းကပြောသွားတဲ့အခါမှာသူကနိုင်ငံတကာရေးရာကိုပဲသူအကြံပေးမှာလို့ပြောသွားတယ်ဗျအဲ့အဲ့တစ်ချက်ကြည့်တော့ကျွန်တော်တို့လက်ရှိဥကျော်ဇန္နာပြောတဲ့အမျိုးသားပြည်နယ်အသင်းမြတ်ရေးတို့ဘာလို့ဆိုတာတွေကသူတို့အကြံပေးမဲ့အထဲမှာတော့မှမပါဘူးလို့ပဲကျွန်တော်ထင်တယ်ဗျနော်ဒီဆရာဦးမြင့်ကတော့သူကတော့နိုင်ငံရေးအကြောင်းကိုဘာမှပြောကျင်တဲ့ပုံစံမရှိဘူးသူကစီးပွားရေးအကြောင်းကိုပဲသူပြောမယ်ဆိုတာမျိုးဒါသူ့ရဲ့အင်တာဗျူးတစ်ခုမှပြောတယ်ဗျ။နောက်ကျွန်တော်တို့သိထားသလောက်ဆိုရင်လည်းပဲဆရာကဒီနိုင်ငံရေးပြည်လည်မှုမှပြည်လည်မှုရှိမှစီးပွားရေးပြည်လည်မယ်ဆိုတဲ့အယူအဆမျိုးသိမရှိဘူးထင်တယ်။အဲဆိုလိုတာကတော့ဒီမိုကရေစီရမှစီးပွားရေးတိုးတက်မယ်လို့ဘာလို့အဲ့လိုအယူအဆမျိုးမရှိဘူးထင်တယ်ဗျ။သူပြောတာမျိုးကျွန်တော်ကြားဘူးတာပေါ့လေဟိုမှာအိန္ဒိယဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံမဲ့စီးပွားရေးပြည်လည်တာမဟုတ်ဘူးတိကျကြတော့ဒီမိုကရေစီနိုင်ငံပုံပေမဲ့စီးပွားရေးတိုးတက်တယ်ဆိုတာမျိုးသူကြားဘူးပြည်ဗျအဲ့တော့ဥမြင့်အကြံပေးမဲ့ဟာတွေကကျွန်တော်ထင်တယ်အစိုးရကစီးပွားရေးနဲ့ပတ်သက်ရင်တော့နည်းနည်းပို့ပြီးတော့ဟိုလားလာရှိတယ်ပေါ့ဗျအဲ့တော့ဒီဒီမိုကရေစီနိုင်ငံမျိုးမဟုတ်ဘဲနဲ့စီးပွားရေးကိုဘယ်လိုသွားမလဲဆိုတဲ့အကြံမျိုးတွေပေးလိမ့်မယ်လို့ထင်တယ်အဲ့တော့စီဝါရေးအကြံပေးတာလေးတွေကတော့ကျွန်တော်ပို့ပြီးတော့စိတ်ဝင်စားမှုရှိရအစိုးရကလည်းပို့လက်ခံနိုင်မှာထင်တယ်
။ဟုတ်ကဲ့ကျွန်တော်ကနိုင်ငံရေးအမျိုးသားပြန်လည်သိမြရေးလို့ကျွန်တော်ပြောရတဲ့အကြောင်းရင်းကအိန္ဒိယနိုင်ငံတို့တခြားဒီအနာရှင်စနစ်အောက်မှာစီဝါရေးတွေ့သော်တို့အင်ဒိုနီးရှားတို့တောင်ကိုရီးယားတို့ထိုင်ဝမ်တို့မှာကြတော့အဲ့ဒီနိုင်ငံတွေမှာနိုင်ငံရေးအတိုက်ခံရှိနေတဲ့အတွက်ကြောင့်ပြည်ပနိုင်ငံတွေကစီးပွားရေးပိတ်ဆို့တာသတိမှောက်တဲ့တံကိုသူတို့မခံခဲ့ရပါဘူး။ကျွန်တော်နိုင်ငံမှာအမျိုးသားပြန်လည်သစ်မြေရေးမရှိတဲ့အတွက်နိုင်ငံတကာနဲ့စီးပွားရေးလုပ်တဲ့နေရာမှာအခက်အခဲတွေတွေ့နေရပါတယ်။အဲ့ဒါကြောင့်ကျွန်တော်ကအမျိုးသားပြန်လည်သစ်မြေရေးဟာပူပြီးအလေးကြီးတယ်လားအရေးကြီးတယ်မလားလို့ကျွန်တော်စဉ်းစားမိလို့ပြောတာပါ။အဲ့ဒါကိုနောက်မှကျွန်တော်ဆွေးနွေးကြတာပါဆရာ။အခုကျွန်တော်သောရရှင်တယောက်ရဲ့စာကိုနည်းနည်းဖတ်ပြချင်ပါတယ်ဆရာ။သောရရှင်ကတော့မောင်နိုင်လို့ဆိုပါတယ်။အစိုးရတကြီးဖြစ်လာပြီးမကြခင်မှာသမ္မတဘာညာအစည်းအဝေးလုပ်ပါတယ်တဲ့။သူရဲ့နှိုင်းရှင်ကလေးကိုသူအရေးထားတယ်သမနာဆိုသူနဲ့ဝန်ကြီးဆိုသူများရဲ့ရှိတဲ့ကွန်ပျူတာတစ်လုံးစီရှိပါသည်အလုံး40ကျော်ခန့်ရှိပါသည်အလုံးထူးခြားသည့်အချက်မှာမြည်သည့်ကွန်ပျူတာကိုမှဖွင့်မထားပါကွန်ပျူတာများကိုတကယ်မသုံးဘဲဟန်ဆောင်ပြတ်တက်ယုံသာသုံးချောင်းထင်ရှားပါသည်အတော်ဆောင်ကြည့်ရဲ့ပုံကနေတူပါတယ်အခုအကြံပေးအဖွဲ့ဆိုသူမှာထူးကွန်ပျူတာများနဲ့ဘာမှကွာခြားမည်မဟုတ်ပါသူရဲ့နှိုင်းရှင်ကြပါတိုင်းပြည်ကိုအမှန်တကယ်တိုးတက်စေခြင်းနဲ့နဲ့ဆင်ခြင်ကြည့်ုံနဲ့မြင်နိုင်တဲ့ပြုပြင်ရမည်အချက်အလက်တွေအများကြီးရှိပါတယ်တဲ့ဆိုတော့သူကဆက်ပြီးတော့ဗါလေသူထောက်ပြတယ်လဲဆိုတော့စီးပွားရေးတစ်ခုလုံးကိုစစ်တပ်နဲ့အပေါင်းပါများလက်ဝကြီးအုပ်ထားခြင်းပြုပြင်ပါစစ်အုံစရိတ်ကတိုင်းပြည်ကိုနုံတဲ့နှစ်သက်နေခြင်းကိုပြုပြင်ပါနိုင်ငံဝန်ထမ်းတွေခြားစားပျက်စီးနေတဲ့ကိစ္စကိုပြုပြင်ပါနောက်ပြီးတော့အရေးအကြီးဆုံးဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍများတွင်နှစ်ပြားတစ်ပဲသာသုံးနေတဲ့အတွက်ကြောင့်တဲ့သူရဲ့ဥပမာဒိုင်အိုနဲ့ထရန်စစ်စတာကိုခွဲခြားမသိသူများယူပဗေဒပါရဂူဖြစ်လာခြင်းကျွန်တော်လည်းမသိဘူးခင်ဗျာဒါကတော့ဆေးမကူသားနိုင်တဲ့အတွက်သာမန်အာဂန္တုယောဂါဖြင့်လူများသိဆုံးမရခြင်းဒါတွေကိုပြုပြင်ပေးဖို့လိုအပ်ပါတယ်ဆိုတော့ပြောထားပါတယ်ဆိုတော့ဒီအချက်ကိုဘယ်လိုသဘောရပါလဲဒီလိုပြုပြင်စရာဟာအရေးကြီးတာတဲ့ဒီအခြေခံပြုပြင်ရမယ့်ကိစ္စတွေကိုအကြံမပေးရင်တော့ပြုပြင်နိုင်တယ်လို့ပြောထားပါတယ်အဲ့ဒီကိစ္စဆရာသားမြဆာဆွေးနွေးပါဒီကိစ္စကိုအခြေခံဒါတွေက
ကျွန်တော်တို့ကအခြေခံပြဿနာတွေဗျာအခြေခံပြဿနာတွေကတော့ကျွန်တော်တို့သိသလောက်ပေါ့လေတောက်လျှောက်ဟိုပြေလေတယ်ကိုမရှိဘူးပေါ့ဗျာဒါမြန်မာဆိုကြလေလမ်းစဉ်ပါတီခက်ကနေပြီးတော့စလာလိုက်တဲ့ transportation ခကြီးသွားလာမှုเนาะလူလူတဲ့ပို့ဆောင်ရေးကိစ္စတွေအဲတလောကဖြစ်တဲ့ဥမာတက်စီလိုလောင်စာဆီကိစ္စတွေဗျာအာဒီလိုအခြေခံပြဿနာတွေကလည်းအဲ့တော့ပြည်လဲတယ်ကိုမရှိဘူးဗျာအဲ့ဒါကကျွန်တော်ထင်တယ်သိခုနပြောလို့ပေါ့လေအကြံပေးအဖွဲ့ကြီးတွေကပေးစရာတောင်လိုမှမထင်ပါဘူးကျွန်တော်တို့အမြင်ဆိုလို့ရှိရင်လောင်စာဆီပြဿနာဆိုလို့ရှိရင်လောင်စာဆီပေါ်ကနေပြီးတော့ကျွန်တော်တို့စစ်တပ်ကနေပြီးတော့အဲ့ဒီပေါ်မှာအမျက်ထုတ်ပြီးတော့နော်လောင်စာဆီပေါ်ကူရှိမှစစ်တပ်ကလူတွေကဝင်ငွေကောင်းတယ်ဆိုတာမျိုးအထိဒါရှိနေတာ哦အဲ့တော့ဒါမျိုးတွေကပြပြမယ်ဆိုရင်ခုနကစာရေးကပြောတယ်လို့ပေါ့ဗျာအကြံမွေးဖွဲ့တော်မလိုပါဘူးအဲ့လိုအခြေခံလိုအပ်ချက်တွေကတော့ပြပြလို့ရမယ်ထင်တယ်ဗ
ျဟုတ်ကဲ့ဆရာဒေါက်တာခီဇော်မင်းကဘယ်လိုမြင်ပါလဲအဲ့ဒီအချက်လက်တွေကပြပြလာနိုင်ပါလားအဲ့တော့အကြံပေးအဖွဲ့မပြ
ခုနကပြောတဲ့အချက်တွေကအကုန်လုံးမှန်ပါတယ်နော်ဒါကျွန်တော်တို့နှိမ့်ချင်တာများတူတူခံရကိစ္စတွေပဲပေါ့အဲ့ဒါတွေကိုလည်းပြောမယ်ဆိုလို့ရှိရင်တော့အကုန်ခိုင်တွဲရမှာပဲပေါ့နော်ဆိုတော့အခုဟိုအခြေခံဥပဒေနဲ့ဒီရွေးကောက်ပေးပြီးမှပေါ်လာတဲ့ဒီအုပ်ချုပ်မှုစနစ်က executive arm ပေါ့အုပ်ချုပ်ရေးအာဏာကိုသူကအများကြီးသူကစောင့်ပေးထားတယ်နော်အဲ့တော့ဒီတမရအနေနဲ့ပေါ့ဗျာ chief executive အနေနဲ့အများကြီးသူကအာဏာရှိတယ်ဒါတွေကိုအကုန်လုံးကင်တွယ်မယ်ဆိုလို့ရှိရင်ဟုတ်ပါတယ်ဒါအကုန်လုံးလူတွေကနေနေနဲ့မျှတွေ့မြင်နေဂျုံတွေ့နေကြရတာပဲပေါ့ဗျာသူတို့ဒီဥစ္စာတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုလို့ရှိရင်တော့ခုနပြောတဲ့ပညာရှင်တွေနဲ့ကသူတို့နဲ့နည်းလမ်းတွေပြဖို့သူတို့ဆိုတော့ဒါဝင်တော့ရှိတာပေါ့လေနော်ဆိုတော့အဲ့ဓာတွေကိုလည်းဟိုထိတိယောက်ကိုအနေနဲ့ပြောနိုင်စုံနိုင်ဖို့လိုတယ်ဗျာနော်ဆိုတော့ဒီတိုင်းမဲ့တမန်ကရှာကအားသာရရှိပါရဲ့ဒီလိုလုပ်ရလို့ရှင်ဒါပြောင်းပြောင်းလဲသွားမယ်ဆိုပြီးတော့ကျွန်တော်တို့ဒါယူဆလို့မရပါဘူးအဲ့တော့ဒီကြောင်းလဲကျွန်တော်ခုနကပြောထားပါပဲဟိုထိတိယောက်နဲ့ထက်ထက်မြက်မြက်တော့အကြံပေးဖို့လိုတယ်နော်နောက်တစ်ခုကခုနကပြောတဲ့အစ်ဆံမျိုးပေါ့တကယ်လို့အရေးကြီးတာပြီဆိုလို့ရှင်ကျွန်တော်ဒီကိစ္စကိုကျွန်တော်မနေ့ကလည်းပြောပါတယ်ဟိုဥနေပင်ခေတုံးကလည်းဟိုဝေဆက်ခုကိုနော်၃ချိန်တိုင်တိုင်တရားဝင်လုပ်ခဲ့တယ်အဲဒီကလည်းဘယ်သူမှထားပြီးတော့ပြောနိုင်စွာမရှိခဲ့ဘူးဟိုတော့ကလည်းသိတောင်မကြားသေးပါဘူးကောင်းစားစီတက်စီတို့ဒီဇယ်တို့ကက်စ်တို့ကိုငါးစားတင်ပလိုက်တယ်နော်ဒါမျိုးတွေကိုတကယ်လို့များဖြစ်ခဲ့မှာဆိုရင်အဖြစ်ကောင်းမှာဟုတ်ပေါ့ဗျာဒီအကြံပေးတွေအနေနဲ့ကလူနေရမျိုးမဆယ်ဆိုတော့တကယ်ကိုခိုင်ခိုင်မာမာမမမရပ်ဖို့လိုတယ်ဗျာနော်ဒီဥစ္စာကိုမှအပြစ်မှုဆိုလို့ရှိရင်ကျွန်တော်ဒီရာထုတ်ကထွက်ပါတယ်ဆိုတော့အနေထားမျိုးတော့လိုလိမ့်မယ်ထင်တယ်တတိရှိဖို့လိုလိမ့်မယ်ထင်တယ
်ဟုတ်ကဲ့တတိရှိလို့နောက်တစ်ခုကကျွန်တော်ကအဲ့ဒီငွေဆက်ကူတွေကိုတရားမဝင်ကြီးညာတော့ကအကြံပေးတွေလူတွေဒေါက်တာခင်စောင်းပြော transparency မရှိဘူးထင်ပါတယ်သူနဲ့တင်ညာတဲ့လူနောက်ဆုံးလူဆိုရင်အဲ့ဒီဥစဉ်လွင်နဲ့သူနဲ့ညှိပြီးတော့အတွင်းရေးမှုဆိုတဲ့နိုင်ငံတော်ဝန်ကြီးအစိုးရအဖွဲ့အတွင်းမှုကိုတင်ညာခိုင်းလိုက်တယ်ကျွန်တော်အဲ့လိုပဲတည်င်းတန်းတန်းကြားခဲ့ပါတယ်အဲ့ဒါလည်းပါကောင်းပါမယ်တော့ထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာအရင်ကလည်းတကယ်ကိုကအာဏာရှင်စနစ်ကြီးကို
ဟုတ်ကဲ့ဟုတ်ကဲ
့လုံးဝမရှိခဲ့ပါဘူးဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်တော့ရှင်တူရဲ့စာကိုကျင်တော့နည်းနည်းပြောပြစေခင်ဗျာတော်ရရှင်တူကဆွေးနွေးထားပါတယ်အဲ့ပုဂ္ဂိုလ်ကတော့ဆရာတော်ကြီးတပါးပါပဲအဲ့ဆရာတော်ကြီးဟာ0ဆရာတော်အရှင်ဓမ္မနိန္ဒဓမ္မဒိန္နဓမ္မဒိန္နဖြစ်ပါတယ်တခါကြီးရဲ့သူကဒီအဓိကကတော့ယခုလူကြီးလုံနေသူများတဲ့၅ပါးသီလမင်္ဂလာတရားတော်မေတ္တာတရားများမှန်မှန်ကန်ကန်စောင့်ထိန်ကျင့်သုံးပွားများနိုင်ရင်အလုံးအစင်ပြေသွားမှာပဲတဲ့နောက်ပြီးတော့အခုခေတ်ပြောနေကြတဲ့လူခွင့်ရေးဆိုတာဦးဇင်းတို့ရဲ့မေတ္တာသုတ်တရားတော်ကိုမမှီပါဘူးတဲ့မကျင့်သုံးကြလို့ပါတဲ့မြန်မာနိုင်ငံတော်ကြီးကိုအမှန်တကယ်တုတ်တက်ပြောင်းလဲလူရင်အလုံးသောယဟန်သံဃာမင်းမူထံတိုင်းပြည်ပြည်သားများသည်ရုပ်မှဉဏ်ဖြင့်အောက်တန်းကျနေတဲ့စိတ်ဓာတ်ကိုကောင်းမွန်မြင့်မြတ်အထက်တန်းကျတဲ့စိတ်ဓာတ်ဖြစ်ပြောင်းလဲပြကြပါအောက်တန်းကျအသုံးမဝင်သုံးစားမရတဲ့ပညာရေးကိုအဆင့်မြင့်အောင်ပြုပြင်ပြောင်းလဲပြကြပါဒါလို့ဆိုရင်တိုင်းပြည်ကောင်းလာလိမ့်မယ်ဆိုပြီးတော့ဆရာတော်ကဆွေးနွေးထားပါတယ်ခင်ဗျာဆိုတော့ဒီဆရာတော်ရဲ့ဆွေးနွေးချက်ကဘယ်လိုသဘောပါလဲအခုခင်မောင်လောက်ကိုရှိပါသေးတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကြားပါလားကျွန်တော်ကဖတ်တဲ့ဆရာတော
်ကျွန်တော်ခင်မောင်သောပါ
ဟုတ်ကဲ့ခင်မောင်သော sorry ခင်ဗျာကျွန်တော
်ကျွန်တော်ဟုတ်ကဲ့ဟုတ
်ကဲ့ရပါတယ်ဟုတ်ကဲ့ဘယ်လိုသဘောပါလဲဆရာတော်ဘုရား
ဟုတ်ပါဟောဆရာတော်ကြီးပြောတာလည်းကျွန်တော်သဘောကျပါတယ်နောက်ပြီးတော့ဆရာမောင်သားမညပြောတဲ့ဥစ္စာကိုလည်းကျွန်တော်ဟိုထောက်ခံပါတယ်ခင်ဗျာအခုကျွန်တော်ပြောချင်တာကအကျဉ်းဉာဏ်ဆိုတဲ့နေရာမှာပေါ့လေနော်ဟိုတာမန် common sense နဲ့သိနိုင်တဲ့ကိစ္စမျိုးတွေရှိတယ်ခုနကနော်ဟိုတာမန်လူတွေကိုပဲတည်နေကြဗျာအဲ့တော့အစိုးရကလည်းမပါတဲ့ပုံစံတွေလည်းသိကိုသိရမယ်ကိစ္စတွေအဲ့တော့ common sense နဲ့လုပ်ရရှိရတွေကိုအများကြီးရှိတယ်အဲ့ဒီနေရာမှာသူကအချက်အလက်တွေကိုမသိလို့နော်အဲ့ဟိုမလုပ်ဖြစ်တာတွေလည်းရှိနိုင်တဲ့အခါကြတော့အဲ့ဒီ public opinion ပေါ့နော်ဟိုလူလူအမြင်ကိုဟိုဒီကနေ့ပြောတဲ့အကြံပေးကော်မတီတွေနော်အဲ့လိုဖွဲ့တာလည်းကောင်းတာပေါ့နော်အဲ့လိုဖွဲ့တာအပြင်လူမှုအမြင်ကိုသိစေဖို့အတွက်တနည်းဆိုလို့ရှိရင်သတင်းစာကြားနေစာနယ်ဇင်းတွေမှာဟိုလွတ်လပ်ခွင့်တွေပေးပြီးတော့အဲ့ဒီရဲ့အမြင်တွေကိုနားထောင်တာအဲ့ဒါကလည်းအရေးကြီးတဲ့ကိစ္စတူကျွန်တော်ထင်ပါတယ် အဲ့ဒီအကျဉ်းပေးတဲ့အဖွဲ့ခွဲတယ်ဆိုတာတော့ဒါဒီအကျဉ်းပေးပုဂ္ဂိုလ်ကတော့သူ့အနေနဲ့ပုံမှန်လဲလုပ်ငန်းလေးတစ်ခုပြတာမဟုတ်ဘဲနဲ့တကယ်အကျဉ်းအရယူတယ်ဆိုလို့ရှိရင်ယူခြင်းလဲဆိုရင်ပထမဆုံးအစောဆုံးနော်နောက်တစ်ခါအတိတ်အကြအကြဆုံးကတော့ public opinion ပါပဲ။public
ปัญญาชินีบลาวที่ปีไหนมั้ยเนี่ยอะคือเราดูปัญญาชินีเราสอกาเราไม่รู้ป่ะเนี่ยだแม้ปัญญาชินเนี่ยอันนี้เนี่ยก็เลยโหเยเยวนๆปีไหนเนี่ยปัญญาชินนี่ขึ้นปุ๊บแล้วหลุดออกไอ้เนี่ยมาอายาๆโหเนเน่โหเอาจิเตียโหที่โหแง่ดีแง่โซดาမျိုးสวยเลยขึ้นเนาะแหละโหอาจารย์เบ้อภเผ่ภเผ่ตาเลยบ้ามาต้องจําไม่ติดหรอกนะแล้วก็ปีเห็นเลยเว้ยกูเนี่ยกูใจมาอยู่เลยโซดาမျိုးจ๋าเลยปูพี่တော့ไม่ติดหรอกนะเออ
အခုဖြစ်နေတဲ့ကိစ္စတွေဘဝကြီးကဖြစ်နေတဲ့ကိစ္စအများစုဟာတော့ကွန်မွန်ဆန်စ်စဉ်းစားလို့ရတဲ့ကိစ္စဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဟာလေအဲ့တော့အဲ့ဒီဟာမျိုးတွေလည်းပတ်တယ်တော့အဲ့ဒီကိုတိကျအဖွဲ့ကြီးတစ်ခုဖွဲ့ပြီးတော့လုပ်နေပို့တယ်ပထမဆုံးလုပ်ဖို့ကတော့
လူတွေရဲ့အမြင်စာနယ်ဇင်းလွတ်လပ်ဖို့ပြီးလူတွေရဲ့အမြင်ကိုကျွန်တော်တို့နားထောင်
ကျွန်တော်အခုစဉ်းစားရတဲ့အမှာတစ်ခုကြံနေတယ်ဗျ။ကျွန်တော်ခုနပြောလို့ပေါ့လေဒီအခုဟုတ်ချုပ်တဲ့စနစ်က executive ပေါ့ဟုတ်ချုပ်မှုအနာကိုအများကြီးစောင့်ပေးထားတယ်ပေါ့ကျွန်တော်ဒီပါလီမန်နဲ့ဒီ democracy party ဖြစ်တော်ကိုယ်စားလှယ်အခမ်းအနားကကျွန်တော်ကြံနေတယ်နော်အဲ့တော့ခုနပြောသလိုတန်းကြီးမှာဒီရှိတဲ့အခက်အခဲတွေကတော့အများကြီးပဲနော်အဲ့ဒါကိုခုနပြောတဲ့နီးမျိုးမျိုးနဲ့ဒီ policy maker တွေ decision maker တွေထံကိုတော့တင်ပြရမှာပေါ့ဒီ democracy party အမှတ်တွေပေါ့ဗျာနော်ဖြစ်တော်ကိုယ်စားလှယ်အနေနဲ့သူတို့အခမ်းအနားကတော့ပို့ပြီးတော့လွတ်လွတ်လပ်လပ်ပြီးမယ်ဆိုလို့ရှိရင်သူတို့စီကလည်းအများကြီးအကြံဉာဏ်တွေကိုရနိုင်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့သူတို့မှလွတ်လပ်ခံရ
ှင်ဟုတ်ကဲ့တခြားနိုင်ငံကဟိုတို့တော်ဒီမှာဆိုလို့ရှိရင်သူတို့ရေးရကော်မတီတွေရှိတယ်ပေါ့ဗျာစီဝိုင်းလည်းရှိကြပဲပေါ့လုံခြုံရေးလည်းရှိကြပဲနိုင်ငံရေးရလည်းရှိကြပဲပေါ့အဲ့တော့ဒီအမှတ်တွေရဲ့အခမ်းအနားတွေကိုပို့ပြီးတော့ဖြန့်တင်ပြီးတော့ဖွင့်ပေးမယ်ဆိုလို့ရှိရင်ထပ်ပြီးတော့တမန်ကျူဆာအများကြီးအကြံကောင်းနေသူတို့စီကနေမှတဆင့်ပေါ့ဗျာတရားရနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တော်တော်ကပြောချင်တာကဒီလိုပါဒီရင်းမှာစနေစင်းကလွတ်လပ်လပ်ပြည်သူအသံကိုထင်ဟဖော်ပြခွင့်မရှိတော့ကျွန်တော်ပြပရေဒီယိုတွေကစ조사ပြီးတော့ဖော်ပြပါတယ်နားထောင်လားနားမထောင်လားတော့မသိဘူးစနေစင်းထဲမှာကျွန်တော်ရန်တိုက်ပစ်နေတယ်လေလိုင်းကလူပြသမားပါညာတော်တော်ကြီးရကောင်းတဲ့တက်ခတ်မှုတွေနဲ့ဒီနောက်အဲ့ကနာဒေါက်တာခင်စောဝင်းဆွေးနေတဲ့အချက်နဲ့ပတ်သက်ပြီးတော့ပဲသောရရှင်တယောက်ကတော့ရေးထားတာရှိပါသေးတယ်ဘာလဲဆိုတော့အဓိကအကြံပေးတဲ့သူများအနေနဲ့တိုင်းရင်းသားစီးလုံးညီညွတ်ဖို့အတွက်အကြံပေးရမှာဖြစ်သလိုဒါကတော့တပိုင်းထားလိုက်ပါတော့သက်ဆိုင်သူအဖွဲ့အစိုးရသည်အနာပိုင်အဖွဲ့သည်တွေဒဲပြည်ပါဝင်နေတဲ့ခုနလှုပ်တော့အမတ်တွေပါဝင်ပေါ့လေဒီလူတွေရဲ့ယင်ထဲမှာဘာတွေခံစားနေရတယ်ဆိုတာကိုလည်းကျွန်တော်နားလည်နိုင်ဖို့ဖော်ထုတ်နိုင်ဖို့လိုမယ်ထင်ပါတယ်လို့ဆိုပါတယ်ဟုတ်ကဲ့ဆိုတော့သူတို့ကွန်ထိုက်ကပဲလွတ်လပ်လပ်တင်ပြခွင့်ရပါရဲ့လားသူတို့ရဲ့ legislature ဘလောက်အနာဒီဥပဒေပြုအနာဟိုဘလောက်ပုံမှန်လေးလေးကျင့်သုံးနိုင်တယ်လဲဆိုတာဖြစ်ပါတယ်ကျွန်တော်နောက်ဆုံးအချိန်ကလည်း3မိနစ်လောက်အကြံမှာတော့သောရရှင်တရားကိုကျွန်တော်ဖိတ်ခေါ်လိုပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ကိုမြင့်အေးဖြစ်ပါတယ်ကိုမြင့်အေးကြပါလား
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့စောင့်နေရတာ sorry ပါခင်ဗျာကဲကိုမြင့်ရဲ့သဘောထားကိုဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီအကြံပေးဖွယ်ဖွဲ့တဲ့အကြံရဲ့ရည်ရွယ်ချက်ကိုစဉ်းစားမိတာပေါ့လေသူ့ရဲ့အကြံရည်ရွယ်ချက်ကသူတို့အစိုးရဒီမိုကရေစီရှိတယ်ပျော့ပြောင်းတယ်ဆိုတဲ့ဟာကိုသူတို့ပြောကျင်တာလို့ထင်တယ်လေအဲ့တော့တကယ်တမ်းကဒီအရာတွေအကြံပေးတာတွေမပေးတာတွေပဲလေတိုင်းပြည်ရဲ့တကယ်ပြဿနာကိုရှေ့ရှုပြီးတော့သူတို့စဉ်းစားနေတယ်ဥမာအပြင်ဒီမျိုးသားညီညာစီပေါ့ဆိုတော့ဥကြောတန်းကပြောတဲ့ဟာအမတန်အရေးကြီးတဲ့ဟာဆိုလူတိုင်းလည်းသိနေတယ်အဲ့တော့ဒီမျိုးသားပြန်လည်ညီညာစီတွေအားလုံးလည်းပြောနေကြတယ်ဒီနိုင်ငံရေးအခြေအနေကိုအရင်လွှတ်ရမယ်အဲ့လိုမျိုးပေါ့လူတို့ကယုံကြည်နိုင်တဲ့အစိုးရဖြစ်လာဖို့အတွက်အဲသူတို့လှုပ်ဆောင်ပြသနေတဲ့ဟာတွေကအများကြီးရှိတယ်တော့အဲ့အရာတွေကိုမလုပ်ဖဲနဲ့အခုလိုမျိုးအကြံပေးဖွဲ့တယ်ဆိုတာအကြံပေးဖွဲ့မှာပါတဲ့ပုံစံတွေကိုကျွန်တော်မဆိုလိုပါဘူးအကြံပေးဖွဲ့တယ်ဆိုတာကတော့သူတို့အစိုးရကိုနိုင်ငံတကာကဟိုဝင်ပြီးတော့ဟိုပို့ပြီးတော့အတိမတ်ပြူလာအောင်သူတို့ကျူးသားတာပါပဲ။ဘာကြောင့်လဲဆိုတော့သူတို့ရွေးကောက်ပွဲမှာလည်းဟာလားကလိန်ကြီးလုပ်ပြီးနိုင်ထားတဲ့ခါကြတော့အဲ့ဒီဟာသိပြီးတော့သူတို့မျော်လင့်လိုမျိုးအတိမတ်ပြူလာမကြတော့ပုံစံတစ်မျိုးနဲ့ပေါ့လူလူနဲ့ခုနနိုင်ငံတကာကိုသူတို့အတိမတ်ပြူအောင်လုပ်တဲ့အဆင့်ပဲရှိပါတယ်။ဘာမှတော့ကျွန်တော်မြင်တော့ကပဲသုံးတော့လည်းဆွေးနွေးကြလို့ပေါ့ဘုံကျုံနေဘုံနေဝင်းလက်ထက်ကလို့ပဲအဲဒီလိုပဲပြီးတဲ့အကြံဉာဏ်ပွဲနောက်ဆုံးကြရတယ်ဟိုလိုဒီလိုနဲ့အမိုက်တောင်းလိုက်ရောက်သွားမယ်ကျွန်တော်ကအဲ့လိုပဲမြင်ပါတယ်ပါတဲ့ပုံစံတွေကိုမဆိုလို့ပါဘူးဒီအစိုးရရဲ့ဒီရွယ်ချက်ကအဲ့လိုမျိုးဖြစ်နေတယ်လို့ပဲကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
မြင်ပါတယ်
Okay, good me, it is demand. General, I will be about 8 or 9 years now. Look, be the Mares, Reha, can be people lose the la, the illegal food, and I would general let the Gatasin. Not the Russian do Jamadir, and I mother the Upsubare, mother the Utenesa, Java Lakmia.
Java,
the Hogger, the Mini Yavar.
Okay, can people go in Nebono to get a few real at the Bari Lesser, sit down Gabolo Bari. ဒီကဲလို့ပြည်သူတွေကတင်ပြလာအောင်လဲပေါ့နော်သူတို့ကလက်ခံဖို့လိုပါတယ်။ဘာလို့ဆိုတော့အခုဆိုရင်ဒီစီးပွားရေးပိတ်ဆို့တဲ့ကိစ္စတွေဆိုရင်ပြည်ရင်းမှာထိခိုက်နေနာနေရတယ်ဆိုရင်ဒါပြည်သူတွေကိုပေါ့နော်အချိန်လူခွင့်ရေးတွေကိုဖွင့်ပေးမယ်ဆိုရင်လို့ရှိရင်ဒါတွေကဟိုလွတ်လပ်လာတဲ့အပိုင်းတွေရှိတယ်ဆိုတာဒါတွေကလည်းဦးစားပေးတဲ့အဆင့်ပေါ့နော်။နောက်ပြီးတော့အခုလိုနိုင်ငံရေးအကျဉ
ဟုတ်ကဲ့ပါမသက်သက်ခင်ဗျာအထူးကျေးဇူးတင်ပါတယ်အခုလောက်ဆွေးနွေးမဲ့ကျွန်တော်တို့လိုအပ်တာတွေလည်းဆွေးနွေးမိလောက်ဆွေးနွေးမိပြီဖြစ်တယ်လို့ယူဆပါတယ်အတတ်မှတ်ထားတဲ့အချိန်တိုင်းကဒီလောက်ပဲဖြစ်ပါတယ်တော်တော်ရှာခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်တဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ